ဗိုလ်ချုပ်အောင်ဆန်းကို1955ခုနှစ်ဖေဖော်ဝါရီ17ရက်နေ့မှာရှေ့နေဦးဖာနဲ့ဒေါ်စုတို့ကမကွေးတိုင်းဒေသကြီးနမ်မောင်းမြို့မှာမွေးဖွားခဲ့တာဖြစ်ပါတယ်။2016ခုနှစ်ဖေဖော်ဝါရီ17ရက်နေ့ဒီနေ့ဟာဆိုရင်ဗိုလ်ချုပ်အောင်ဆန်းရဲ့102မြောက်မွေးနေ့ဖြစ်ပါတယ်။ဒီနေ့ကြာရောက်တဲ့ဗိုလ်ချုပ်အောင်ဆန်းမွေးနေ့ကိုကလေးများနေ့အဖြစ်ပူးတွဲပြီးတိုင်းနိုင်ငံလုံးအတိုင်းအတာအနေနဲ့ကျင်းပခဲ့ပါတယ်။မြန်မာနိုင်ငံမှာဗိုလ်ချုပ်အောင်ဆန်းမွေးနေ့ကိုကလေးများနေ့အဖြစ်1988အစောပိုင်းနှစ်တွင်မှသတ်မှတ်ကျင်းပခဲ့ကြပေမဲ့1988နောက်ပိုင်းနှစ်တွင်မှတော့တိမ်မြုပ်ပျောက်ကွယ်သွားခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်မွေးနေ့ကိုကလေးများနေ့အဖြစ်ပြန်လည်ကျင်းပဖို့ဒီမိုကရေစီအင်အားစုတွေက2008ခုနှစ်ကစတင်လှုပ်ရှားခဲ့ကြတာဖြစ်ပြီးဒီနှစ်မှပြန်လည်ကျင်းပနိုင်ခဲ့တာဖြစ်ပါတယ်။အရင်နှစ်တည်းကဗိုလ်ချုပ်မွေးနေ့ကိုကလေးများနေ့အဖြစ်ကျင်းပခဲ့ပေမဲ့ပေါ်ပေါ်ထင်ထင်ကျင်းပခဲ့တာမျိုးမဟုတ်ပဲအခုနှစ်မှာပေါ်ပေါ်ထင်ထင်ကျင်းပကြတာလို့မိထီလာမြို့နယ်မှာဗိုလ်ချုပ်မွေးနေ့နဲ့ကလေးများနေ့ကိုပူးတွဲကျင်းပခဲ့ရမှာပါဝင်တဲ့ရှေ့နေဦးအောင်သိန်းကပြောပါတယ်
အမကလေးများနေရဟုတ်တော့နေရရှိရနောက်ပိုင်းမှာတတိယနေ့ကွယ်ပြောက်သွားတဲ့သဘောမျိုးပေါ့နော်တကဘာလုံးတိုင်းတာတော့စက်တင်ဘာလမှာလောက်တာပေါ့တို့ရှိမှာတော့ဟိုကျောင်းဆန်းနေဟိုပဲဒီမိုစီအင်အားစုတွေကနေပြီးတော့2000နောက်ပိုင်းတုန်းကဒီလိုပေါ်တည်တည်ကျင်းပလို့မရဘူးပေါ့နော်အခုနောက်ပိုင်းမှာတော့ပေါ်တည်တည်နဲ့အချိန်ညာပြီးတော့ကျင်းပတယ်အခုဒီနေ့ကကျတော့သူကတရားဝင်ဗီနိုင်းနဲ့ဗာညာချိန်ညာတဲ့အခမ်းအနားနဲ့လောက်တဲ့သဘောပေါ့နော်
လက်ရှိအစိုးရအနေနဲ့ဒီကနေ့ကိုကလေးများနေ့အဖြစ်တရားဝင်အသိအမှတ်ပြုထားခြင်းမရှိသေးပါဘူး။မြန်မာနိုင်ငံကကလေးတွေဟာအမျိုးသားခေါင်းဆောင်ကြီးအဖြစ်တင်စားခံထားရတဲ့ဗိုလ်ချုပ်အောင်ဆန်းကိုစံပြပုဂ္ဂိုလ်အနေနဲ့အားကြအတူယူနိုင်စေဖို့ဗိုလ်ချုပ်မွေးနေ့ကိုကလေးများနေ့အဖြစ်သတ်မှတ်တာလို့88မျိုးဆက်ငင်းငယ်ရဲ့နဲ့ပွင်လင်းလူအဖွဲ့စည်းကခေါင်းဆောင်တဦးဖြစ်တဲ့ဦးကိုကိုကြီးကပြောပါတယ်
။ကလေးတွေအတွက်စံပြပုဂ္ဂိုလ်ပေါ့အားကြအတူယူစရာပုဂ္ဂိုလ်တယောက်ရှိဖို့လိုအပ်ပါတယ်ဒါမှကလေးတွေကသူတို့ကြီးပြင်းလာတဲ့အခါမှာဘယ်လိုပုံကူမျိုးသူတို့အားကြတယ်လဲဘယ်လိုအရေးသွေးမျိုးတွေကိုသူတို့တည်ဆောက်ဖို့စူးစမ်းကြမလဲဆိုတာတွေနဲ့ပတ်သက်ပြီးတော့တနိုင်ငံလုံးအတွက်ဂုဏ်ပြုလောက်တဲ့အားကြလောက်တဲ့ပုံကူတယောက်လိုပါတယ်အဲ့ဒီပုံကူဆိုတာကလည်းဗိုလ်ချုပ်အောင်ဆန်းကလွဲပြီးတော့အခြားပုံကူမမြင်ပါဘူးဆိုတော့ဒီပုံကူဟာသူ့ငယ်စဉ်ဘဝကနေစပြီးသူ့ရဲ့ရိုးဖြောင်မှုဒီဇိုင်းမမတ်သူ့ရဲ့စွန့်လွတ်နေတာခံမှုစူးစမ်းမှုတွေဆိုတော့ဒီပုံကူရဲ့မွေးနေ့ကိုမြန်မာနိုင်ငံကလေးများနေ့ဖြစ်သတ်မှတ်တယ်ဆိုတာဟာဒီကလေးတွေမျိုးဆက်အစဉ်အဆက်အားလုံးသူတို့ဘဝမှာဒီလိုပုံကူမျိုးကိုအားကြအတူယူလာအောင်ကိုကျော်အောင်ဆန်းရဲ့မွေးနေ့ကိုမြန်မာနိုင်ငံကလေးများနေ့အဖြစ်သတ်မှတ်ထားတာဖြစ်ပါတယ
်။ရန်ကုန်မန္တလေးမိထီလာမော်လမြိုင်နေပြည်တော်ပသိမ်စတဲ့မြို့တွေမှာတနိုင်ငံလုံးအတိုင်းအတာအနေနဲ့ကိုကျော်အောင်ဆန်းမွေးနေ့အထိမ်းအမှတ်ပွဲတွေကိုကျင်းပခဲ့ကြပါတယ်။ပဲပြုံနံပြအလှူအဖြစ်ကြွေးတာတွေကလေးငယ်တွေကိုဗိုလ်ချုပ်နဲ့ပတ်သက်တဲ့အကြောင်းအရာတွေကြပြားတွေမိန်ကုံးတွေကိုဗဟုသုတအဖြစ်မျှဝေပေးခဲ့ကြပါတယ်။ရန်ကုန်မြို့ရွှေကုန်းတိုင်းက NLD ရုံးချုပ်မှာဗိုလ်ချုပ်မွေးနေ့ကလေးများနေ့အထိမ်းအမှတ်အဖြစ်ဗိုလ်ချုပ်မိန်ကုံးပြိုင်ပွဲတွေနဲ့ဖျော်ဖြေပွဲတွေကျင်းပခဲ့ရမှာလွန်ခဲ့တဲ့အကြက်တဲကာလတည်းကနေနှစ်စဉ်ကျင်းပခဲ့တာဖြစ်တယ်လို့ဒီနှစ်ပွဲကိုစီစဉ်ဆောင်ရွက်ပေးတဲ့ NLD ဗဟုအမျိုးသမီးရဲ့အဖွဲ့ဝင်ဒေါခင်စောမူကပြောပါတယ်။
ဗိုလ်ချုပ်အောင်ဆန်းမွေးနေ့အတွက်ကိုကျမတို့ဒါနှစ်စဉ်တစ်တိုင်ကျင်းပနေတာပေါ့နော်ဗိုလ်ချုပ်ကိုလည်းသတိရအောင်ဗိုလ်ချုပ်အောင်ဆန်းရဲ့အကြောင်းတွေလည်းကလေးတွေမှတ်မှတ်သားသားရှိအောင်လို့ကလေးများနေ့အနေနဲ့တွဲပြီးတော့ကျမတို့ကျင်းပပါတယ်ချိန်ပေါင်းကိုများလှပြီပေါ့နော်အရင်အခက်ခဲကာလတွေကောင်မှယုံအဟောင်းလေးယုံအဟောင်းမှခဲ့ကွာကျမတို့ဒါဗိုလ်ချုပ်မွေးနေ့ကိုကျင်းပတယ်နှစ်20လောက်ကျော်လောက်ပြီထင်ပါတယ်ကျမတို့အချိန်တိုင်းမပြတ်မလတ်ကျမတို့ကျင်းပခဲ့ပါတယ်
ဗိုလ်ချုပ်အောင်ဆန်းရဲ့တမိဖြစ်သူဒေါအောင်ဆန်းစုကြည်ကဒီနေ့နေပြည်တော်ကနှင်းစီဆန်အိမ်မှာဗိုလ်ချုပ်မွေးနေ့တရားတစ်နှစ်မြောက်ထိမ်းမှတ်အနေနဲ့ကိုရင်15ပါးကိုစွန့်ကပ်လှူဒန်းခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကဖဖေမွေးနေ့ဟာကလေးများနေ့ဖြစ်တဲ့အတွက်ကိုရင်တွေကိုစွန့်ကပ်တာဖြစ်ပြီးမြမပြည်ကလူငယ်တွေကိုဖဖေလိုဖြစ်စေခြင်းနဲ့လို့ပြောကြားခဲ့ပါတယ်။တိမ်မြုပ်ပျောက်ကွယ်နေခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းနဲ့ပတ်သက်တဲ့အကြောင်းအရာတွေအထိမ်းအမှတ်ခံတာတွေကိုဗိုလ်ချုပ်အောင်ဆန်းရဲ့တိုင်းပြည်အပေါ်ဆွန့်လွတ်နှင်နာခံဆောင်ရွက်ခဲ့တာတွေအမှတ်ရစေဖို့အတွက်အခုလိုကျင်းပနေကြတာဖြစ်ပါတယ်ရှင်။